ယူနာမြန်မာနေသက်စီရီးယားတို့လို့ဆက်ဆံရေးတမိုင်းဟာလေစီရီးယားလာပါတယ်အတိတ်အကြများတဲ့အိန္ဒိယဆက်ဆံရေးဖြစ်ပါလေကချင်နဲ့ကိုကစစ်ပွဲကြောင့်ယူနာမြန်မာဆက်ဆံရေးဟာအထူးအာရုံစိုက်เสียဖြစ်လာပြန်ပါတယ်မြန်မာမီဒီယာမှာကိုကတိုက်ပွဲကိုဦးစားပေးဖော်ပြကြပြီးကချင်စစ်ပွဲမှာဝေဖန်ခံရတဲ့အစိုးရတပ်ဟာကိုကစစ်ပွဲမှာချီးကျူးခံရပါတယ်ကိုကစစ်ပွဲကိုအမေရိကန်ရဲ့တရုတ်ဆန့်ကျင်ရေးအကြမ်းအစီအဖြစ်ဖော်ပြတုန်းကဒီ internet မှာအော်အော်တောင်းနှင်းဖြစ်ကုန်ပါလေ။ဝရပြန့်ဖို့နဲ့ပုံကြီးချက်ဖို့အတွက်မီဒီယာကိုအသုံးပြုနေကြပါတယ်။နေစပ်တင်ရင်းဟာနိုင်ငံအကျိုးစီးပွားအတွက်ရေးကြည့်ပါလေ။ဒါပေမဲ့စီးပွားရေးကိုကြည့်ဦးစားပေးလို့မရပါဘူး။နေစပ်ဒေသတင်ရင်းနဲ့တိုင်းရင်းသားအရေးဆက်ဆက်နေတာကိုလည်းသတိထားဖို့လိုပါလေ။တိုင်းရင်းသားအရေးကိုမဖြေရှင်းနိုင်လို့နေစပ်စစ်ပွဲဖြစ်ရတာမြန်မာပြည်လက်ထက်ကတည်းကပါ။တိုင်းရင်းသားဒေသကိုအစိုးရကချုပ်ကိန်ဖို့ကြိုးပမ်းတဲ့အခါလက်နက်ကင်ပရိပက်ကဖြစ်တာကိုမြမသမိုင်းမှာတွေ့နိုင်ပါလေ။ပင်လုံကလွှဲရင်တိုင်းရင်းသားအရေးကိုနိုင်ငံရေးအရာဖြည့်ရှင်းတဲ့အစီအလာမရှိသေးပါဘူး။စီအစိုးရဟာစီရေးအရာဖြည့်ရှင်းတဲ့နည်းနဲ့သာရင်ပါပါတယ်
။ယူနန်ကဝကိုပိုင်ဦးချိုရေးဒေသမှာဝ9သိန်းကျော်ရှိပါတယ်။ရှမ်းအနွယ်ဝင်ဒိုင်းလူမျိုးဟာရှီဆောင်ပနာကိုပိုင်ဦးချိုရေးဒေသမှာနေထိုင်ပါတယ်။နုကြံလီစုကိုပိုင်ဦးချိုရေးဒေသမှာကချင်မျိုးနယ်ဝင်လီစုလူမျိုး6သိန်းကျော်နေထိုင်ပါတယ်။ယူနန်မှာဂျင်ဖောလို့ခေါ်တဲ့ကချင်လူမျိုး2သိန်းကျော်ရှိပါတယ်။ယူနန်မှာလူမျိုးစု25စုရှိတာမို့ကိုပိုင်ဦးချိုရေးဒေသ10ခုနဲ့ခရိုင်25ခုရှိပါတယ်။အေဂျင်စွာနေထိုင်နိုင်ကြပေမဲ့မြန်မာဘက်မှာနေထိုင်တဲ့သူတို့နဲ့မျိုးနွယ်တူလူမျိုးစုတွေကတော့မိမိကိုမိမိကာကွယ်ဖို့လက်နက်ကင်ထားရတာဟာစဉ်းစားစရာဖြစ်နေပါတယ်။ယူနန်ပြည်နယ်မှာအဆင်ပြေတဲ့လူမျိုးစုတွေဟာမြန်မာဘက်မှာပြဿနာဖြစ်နေပါတယ်။ဒါကြောင့်မို့ယူနန်ပြည်နယ်မှာလို့လူမျိုးစုပြဿနာကိုနိုင်ငံရေးအရာအဖြေရှာနိုင်ဖို့လိုအပ်မယ်ထင်ပါတယ
်။ယူနန်မြန်မာနေသက်ဒေသကိုမြန်မာကထိန်းချုပ်ခဲ့တဲ့အစဉ်အလာမရှိပါဘူး။ဒါပေမဲ့မြန်မာမင်းဟာရှမ်းပြည်ကိုလက်အောက်ခံဖြစ်သဘောထားလေးရှိပါတယ်။အလောင်းပညာနဲ့စင်ပြူရှင်ရဲ့အာဏာစက်ဟာတန်လွင်မြင့်အနောက်ဘက်အထိသာရောက်ခဲ့ပါတယ်။တန်လွင်မြင့်အရှေ့ဘက်မြန်မာယူနန်နေသက်ကရှမ်းစော်ဘွားတွေဟာမြန်မာနဲ့တရုတ်ကိုကတော့လက်ဆောင်ပေးပြီးအလင်းတင့်တယ်လို့ဆက်ဆံကြပါတယ်။မြန်မာနဲ့တရုတ်ရဲ့သဘောတူချက်နဲ့စော်ဘွားတင်မြောက်တဲ့ဒေသကိုတော့မြန်မာကရောတရုတ်ကရောလက်အောက်ခံလို့မြင်ကြပါတယ်။မိမိမချုပ်ကင်နိုင်တဲ့နယ်ကိုမြန်မာမင်းကတတ်ရှုပြီးခြေလှယ်ဖို့ကြိုးပမ်းလေရှိပါတယ်။19ရာစုမှာစော်ဘွားကြီးစိုးတဲ့နယ်မှာပုံကန်ချာနာအောင်မြန်မာမင်းကတွေးထုတ်ပေးတဲ့အတွက်အစိတ်စိတ်အမော်မော်ကွဲသွားတဲ့သမိုင်းရှိပါတယ်။
ဆက်ရှိရသူစင်ဖြူရှင်မင်းလက်ထက်မှာအဖြုတ်ခံရတဲ့ရှမ်းစော်ဘွား၃ဦးယူနန်မှာခိုလုံပြီးယူနန်ပြည်ငံကိုတဇိုးလက်ဆောင်ပေးတဲ့အခါမှာယူနန်ကကူညီတဲ့အတွက်တရုတ်မြန်မာစစ်ပွဲ၄နှစ်အတွင်း၄ချိန်ဖြစ်ပွားပါတယ်။ဒီသမိုင်းအစဉ်လာတိုင်း2009မှာအစိုးရတပ်ကတိုက်ထုတ်လိုက်တဲ့ဖုန်ကြားရှင်ဟာယူနန်မှာခိုလုံပြီးအင်အားစုဆောင်တာဖြစ်နိုင်ပါတယ်။ဒီနည်းဟာခင့်နဲ့မစီလျော်တော့ပေမဲ့မျက်နှာသူတွေအတွက်အသုံးတည့်နေပုံရပါတယ်။တရုတ်မြန်မာပူပေါင်းဆောင်ရွက်ရေးလမ်းစဉ်နဲ့လဲဆန့်ကျင်နေပါတယ်။ယူနန်နယ်သားထဲမှာဖုန်ကြားရှင်အုပ်စုကိုကူညီသူရှိနိုင်ပေမဲ့တရုတ်အစိုးရဟာလုံးဝမပတ်သက်ကြောင်းကြေညာပြီးစိတ်ရှည်ရှည်နဲ့ဆက်ဆံရေးမပြတ်အောင်ကြိုးစားနေပါတယ်။မြန်မာဘက်ကလည်းလက်လွန်တာကိုတောင်းပန်ပြီးရောချီးပေးပါတယ်
။တရုတ်မြန်မာဆက်ဆံရေးဆိုးဝါးချိန်မိုစီတုံးခင်မှာမြန်မာယူနန်နယ်ဆက်ကလက်နက်ကင်တွေကိုတရုတ်ကွန်မြူနီအစိုးရကလက်နက်ပစ္စည်းငွေကြေးနဲ့လူအင်အားပါတောက်ပံ့ခဲ့မှုပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းမှာဘက်ကပနဲ့တရုတ်ကစစ်စင်ရေးနယ်မြေ၄ခုဖွင့်ပြီးတိုက်ခိုက်တာအကြီးကျယ်ဆုံးပါပဲ။ဘက်ကပတပ်မှမော်စီတုံးရဲ့တပ်နေလူငယ်အများအပြားပါဝင်ပါတယ်။တရုတ်အစိုးရကဈေးကွက်စနစ်ကျဉ်းသုံးပြီးဗမာစစ်အစိုးရနဲ့ရွှေလန်းငွေလန်းဖောက်တဲ့အခါမှာဘက်ကပနေကုန်းချုပ်သွားပြီးမယ်တိုင်းရင်းသားလက်နက်ကင်တွေဟာဆက်လက်ရှင်သန်နေပါတယ်။တရုတ်မြန်မာကုန်သွယ်ရေးမှာတဝက်လောက်ဟာမြန်မာယူနန်ကုန်သွယ်ရေးဖြစ်ပါတယ်။ဒါပေမဲ့နေဆက်ဒေသတည်နေရင်ဟာနေဆက်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြတ်တန်းခွင့်ရရှိရေးနဲ့ဆက်ဆံနေပါတယ်။တိုင်းရင်းသားပြည်ထနာကိုနိုင်ငံရေးအရာအဖြေမရှာဘဲလက်နက်နဲ့ဖြည့်ရှင်းမှုကြိုးစားတာမအောင်မြင်ကြောင်းနေဆက်စစ်ပွဲတွေကတက်ပြီးပြနေပါတယ်။တရုတ်မြန်မာနေဆက်ဒေသနဲ့တိုင်းရင်းသားတွေဟာယူနန်ပြည်နယ်မှာလည်းနေထိုင်ကြတာမို့နေဆက်တိုင်းရင်းသားပြည်ထနာကိုဖြည့်ရှင်းရမှာယူနန်ပြည်နယ်ကိုလစ်လာပြီးသင်္ကန်းစာယူတာဟာအသက်တော်ဆုံးဖြစ်ပါလိမ့်မယ်ခင်ဗျာ။